ယခင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ညာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကစီလွတ်မဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပြုမှာမဟုတ်တဲ့အကြောင်းဆုံးဖြတ်ချက်ချလိုက်တာကြောင့်မြန်မာအစိုးရဘက်အေးအေးဆောင်ရွက်ဖို့စဉ်းစားနေတယ်လို့မလေးရှားဒုတိယဝန်ကြီးချုပ်အာမက်ဇာဟီဒ်ဟာမီဒီကပြောတဲ့အကြောင်းမလေးရှားနိုင်ငံက Straits Times သတင်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံပေါ်လူသားချင်းစာနာမှုဆိုင်ရာနီလန်ဓမ္မမှုတန်တမာရေးနီလန်တစ်ခုခုနဲ့အေးအေးဆောင်ရွက်နိုင်မလားဆိုတဲ့အကြံပြုချက်ကိုမလေးရှားနိုင်ငံသားရေးဌာနကရယူသွားမှာဖြစ်တဲ့ကြောင်းမလေးရှားဒုတိယဝန်ကြီးချုပ်ကပြောဆိုပါတယ်။သူ့အနေနဲ့နိုင်ငံသားရေးဝန်ကြီးအနီဖာအီမန်နဲ့ဒီကိစ္စကိုဆွေးနွေးပြီးမြန်မာနိုင်ငံအတွင်းကနောက်ဆုံးဖြစ်ပေါ်မှုတွေကိုလေ့လာသုံးသပ်မှာဖြစ်တဲ့ကြောင်းဒုတိယဝန်ကြီးချုပ်ဟာမဒီကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပြုမှာမဟုတ်တဲ့အကြောင်းပြီးခဲ့တဲ့ဇွန်လ29ရက်နေ့ကပြုလုပ်တဲ့လွှတ်တော်အမေးဖြေခန်းမှာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကဖြေကြားခဲ့တာဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာပဲရခိုင်ရေးနဲ့ပတ်သက်လို့နိုင်ငံတော်သမ္မတအိမ်တော်မှာအထူးစည်းဝေးပွဲခေါ်ယူပြီးတော့ကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာရိုဟင်ညာတွေပေါ်ချိုးဖောက်ကျူးလွန်မှုတွေအဆုံးသတ်ရေးနိုင်ငံတကာကပါဝင်ဆောင်ရွက်လာအောင်မွတ်စလင်နိုင်ငံတွေအနေနဲ့ဥဆောင်လုတ်ကင်ကြဖို့မလေးရှားဝန်ကြီးချုပ်နာဂျစ်ဒရာဇက်ကဇန်နဝါရီလအတွင်းမှာကျင်းပခဲ့တဲ့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ညီလာခံမှာတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ